2015အထွေထွေရွေးကောက်ပွဲအပြီးနိုဝင်ဘာ15ရက်နေ့ဒီကနေ့မှာနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့နိုင်ငံရေးပါတီ86ခုတွေ့ဆုံခဲ့တာဖြစ်ပါတယ်။သူရဲ့ကတိအတိုင်းအထွေထွေရွေးကောက်ပွဲကြီးကိုဆောင်ရွက်ပေးခဲ့တာဖြစ်ပြီးလက်ရှိအစိုးရအနေနဲ့ပေါ်ပေါက်လာမဲ့အစိုးရတစ်ကိုစနစ်တကျအာဏာလွှဲပေးမှာဖြစ်တယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကပြောပါတယ်။လက်ရှိအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့လက်မှတ်ရေးထိုးနိုင်ခဲ့တဲ့တနိုင်ငံလုံးပြစ်ခတ်ရေးဆေးစာချုပ် NCA ဟာငြိမ်းချမ်းရေးအတွက်အကောင်းဆုံးအုတ်မြစ်အဖြစ်ချန်ထားခဲ့တာဖြစ်တဲ့အတွက်နောက်တက်လာမယ့်အစိုးရအနေနဲ့ဆက်လက်ဆောင်ရွက်သွားနိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်
။ဒီစာချုပ်မှာအဓိကအဖြစ်လက်နက်ကိုင်ပြစ်ပခတွေကိုနိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းမှုဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကြီးကိုနိုင်ငံရေးစွန့်နည်းဝဲကနေတဆင့်အတူတကွဝိုင်းဝန်းတည်ဆောက်ဖို့ဆိုတဲ့နိုင်ငံရေးအာမခံချက်တွေပါဝင်ပါတယ်ဒီတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေ MCA ဟာငြိမ်းချမ်းရေးအတွက်အခြေခံဥပဒေတစ်ခုအနေနဲ့အကောင်းဆုံးခြံထားရင့်နိုင်ခဲ့တာဖြစ်ပါတယ်မကြာမီမှာ MCA သဘောတူညီချက်အတိုင်းအချင်းစရာများအတိုင်းဆွေးနွေးပွဲများစတင်မှုလည်းကျိုးပန်းဆောင်ရွက်နေပြီဖြစ်တဲ့အတွက်နောက်ပေါ်ပေါက်လာမယ့်အစိုးရအနေနဲ့ဒီအခြေခံကောင်းတွေပေါ်မှာအကောင်းဆုံးဆက်လက်ဆောင်ရွက်ပွားနိုင်မယ်လို့ယုံကြည်ပါတယ်
လက်ရှိအစိုးရတာဝန်ယူထားတဲ့၅နှစ်တာကာလအတွင်းမှာနိုင်ငံရေးအင်အားစုအကြားစစ်ဆက်ညှိနှိုင်းဆွေးနွေးမှုတွေပေါ်ပေါက်လာအောင်နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေဝင်လာအောင်ငြိမ်းချမ်းရေးမှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ခုနဲ့တနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးခဲ့ပြီးနောက်ထပ်အဖွဲ့တွေနဲ့လည်းရေးထိုးနိုင်အောင်လှုံ့ဆော်ပေးခဲ့တာဖြစ်တယ်လို့သမရဦးသိန်းစိန်ကပြောပါတယ်။နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲအပြီးမှာအစိုးရဖွဲ့နိုင်တဲ့အထည်အနိုင်ရနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အမျိုးသားရင်ကြားစေရေးမူဝါဒကိုအဓိကကင်ဆွဲသွားမှာဖြစ်တယ်လို့ NLD ဗဟိုကော်မတီဝင်ဦးညံဝင်းကပြောပါတယ်။
ကျွန်တော်တို့1988ခုနှစ်ပါတီစတဲ့ဖွဲ့စည်းကြတဲ့ကဒီနေ့အထိကျွန်တော်တို့ကင်ဆွဲရတဲ့ကျွန်တော်တို့ရဲ့မူဝါဒတစ်ခုအဲ့ဒါကဘာလဲဆိုတော့အမျိုးသားရင်းများစီရေပါကျွန်တော်တို့ဒီမူဝါဒကယနေ့အထိကျွန်တော်တို့ကင်ဆွဲတယ်ဖြည့်ဆက်ပြီးလုပ်ရမယ့်လုပ်ငန်းများမှာလည်းဒီမူဝါဒကိုကင်ဆွဲပြီးတော့ကျွန်တော်တို့ငြိမ်းချမ်းတဲ့ဤနဲ့ကျွန်တော်တို့ထောင်ရွက်သွားမယ်ဆိုတာသတိပေးလို့ဆိုနေကိုချော
အခုအစိုးရအနေနဲ့ NCA မှာလက်မှတ်မထိုးတဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPP SSA ကိုထိုးစစ်စင်နာရီကိုရက်ဆိုင်ပေးဖို့ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးဆိုင်စောအောင်ကပြောပါတယ
်ကျွန်တော်တို့ငြိမ်းချမ်းရေးမထိုးသေးတဲ့အဖွဲ့ဖြစ်တဲ့ရှမ်းပြည်မြောက်ပိုင်း SSPP SSA အဖွဲ့ကိုအခုထိုးစစ်စင်နေတာကြားသိနေရပါတယ်အဲ့ဒါကြောင့်မို့အဲ့ဒီတဲ့နေမှာရှိတဲ့ရွာသူရွာသားများဖက်ကြီးသိမ့်ကြောင်ပြပါဒီအချိန်ကရွာသူရွာသားများလေသိမ့်ချိန်လည်းဖြစ်ပါလေဒီအချိန်ကျမှမိမိအိမ်ကနေထွက်ပြေးရတဲ့အတွက်ကြောင့်လေသိမ့်လို့မရတဲ့အတွက်စိတ်ကူးပန်းတော့ကရောက်နေပါလေအဲ့ဒါကြောင့်မို့လို့အခုထိုးစစ်စင်တာကိုရပ်ပြီးအဲ့ဒီနေသူနေသားများကိုပေါ်နေအိမ်ပြန်နိုင်အောင်သမရကြီးကတစ်ဆင့်စိတ်ရသေးပေးဖို့ကျွန်တော်ဆိုင်းနိုင်တဲ့ဒီမိုကရေစီဖွဲ့ချုပ်ကတောင်းဆို
တက်ရောက်လာတဲ့ပါတီအများစုကတော့လက်ရှိဖန်စီထိမ့်သိမ်းထားတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့အမျိုးသားပညာရေးကိုဆန္ဒပြလို့အဖမ်းခံရတဲ့ကျောင်းသားတွေကိုလွှတ်ပေးဖို့မြစ်ဆုံစီမံကိန်းကိုအပြီးပိုင်ရက်ဆိုင်ပေးဖို့တောင်းဆိုကြပါတယ်။ကျောင်းသားတွေနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးပြီးမြစ်ဆုံကိစ္စကိုသမ္မတကြီးလက်ထံမှာအပြီးတိုင်ရက်တံပေးဖို့စစ်ဆက်ညှိနှိုင်းရင်းနဲ့တည်ငြိမ်အေးချမ်းရေးပါတီကပြောပါတယ်။
ဒီနိုင်ငံရေးအကျဉ်းသားတွေနဲ့ဖန်စီကကျောင်းသားတွေအမြန်ပြန်လို့ပေးသည်အဲ့ဒါတော့တမာကြီးကိုကျွန်တော်တမာကြီးကတန်းမကုန်ဆုံးပြီမှာခိုင်မာတဲ့သူ့ဘက်ချက်လေးချသည်နောက်တစ်ခုကမြေဆုံကိစ္စမြေဆုံကိစ္စကတမာကြီးကတန်းနဲ့မှမလုပ်ဘူးလို့ပဲပြောတယ်နောက်တစ်ခါလာမဲ့အဖွဲ့အစ်ကလည်းဒေါ်လန်းစုကြီးကလည်းပြောလဲဆိုတော့မြေဆုံကိစ္စကိုသေချာလေးလာမှလုံးတဲ့မလုံးတဲ့ပြောမယ်ဆိုတော့ဘာတစ်ခုမှသူ့ဘက်ချက်ကသေချာရေးရာမရှိဘူးအဲ့ဒါမှအဲ့ဒီမြေဆုံကိစ္စကိုလည်းသက်သက်မမှန်နဲ့ပြပစာဆုမကျက်ချသည်တယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဟာတမရအထက်မှာရှိနေမယ်ဆိုပြီးပြောကြားချက်နဲ့ဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA အဖွဲ့ကဒေါအောင်ဆန်းစုကြည်ကိုဖိတ်ကြားတာတွေဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့အချုပ်အခြားအာဏာကိုနိုင်ငံရေးအရာထိပါးစော်ကားသလိုဖြစ်နေတယ်လို့အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဦးကောင်းမြတ်ထွတ်ကပြောပါတယ
်ယခုအခါတရေရိတ်တက်လာသောယူကဝဲရလမြန်အရာစိုးရတရက်ဖွဲ့နိုင်ရန်ဖြင့်အလားအလာရှိနေသည့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဤရွေးကောက်ပွဲမတိုင်မီနှင့်ရွေးကောက်ပွဲအပြီးကြည်တွင်းနှင့်နိုင်ငံတကာသို့သမရအထက်တွင်၎င်းကတည်ရှိပြီးနိုင်ငံကိုဦးဆောင်သွားမည်မြန်မာနိုင်ငံတွင်၎င်းတို့တည်မြောက်မည်သမရအသစ်သည်လုပ်ပိုင်ခွင့်အာဏာတကုံးတရားမရှိဘဲ၎င်းကသာညွန်ကြားသေးခိုင်းမည်သာသည့်အဓိပ္ပာယ်ရသည့်အချက်များကိုထက်ခါထက်ခါရွေးချက်ရှိရှိဥတီပြောကြားနေကြောင်းတွေ့ရှိရပါသည် Topi, you got way with Amiga, Indian Lama Tomugo, Shang Lei Gedi, Wa Quega, Mila de Bumi, Fredo Uda, Pan Lange Movie, but on. We got way Pigazama in Lagano, E. Mami, SSPP, SSE, Loga, Pintan, what I play me a Satin Lajin is around. Sasan Mumia, Pit to Shiaba. A tap of Yaba, a Chenna Chaku, Janine, and I ain't changing it, Shin to Sindani, Solian. We don't look around your man and all eat.ပဒီဘုံအခြေခံဥပဒေနှင့်အချုပ်ချာအာဏာပိုင်မှုကိုတနိုင်ငံရေးအရနှင့်စီရေးအရထိပါးစော်ကားမှုများရှိနေပြီးဟုမြန်မာမျိုးသားကွန်ဂရက်ပါတီကမှတ်ယူပါသည်။ဒါပါ၍နိုင်ငံအကြီးအကဲဖြစ်သောနိုင်ငံတော်သမ္မတကြီးအနေဖြင့်တည်ငြိမ်အေးချမ်းစွာနေထိုင်သူသောမြန်မာနိုင်ငံသားများအပေါ်ရင်းဝယ်သားကဲ့သို့တညာစောင့်ရှောက်သောအားဖြင့်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်များနှင့်အညီမျိုးသားကာ ယူသိလေးသွားစွာဆန့်ကျပါသည်
တက်ရောက်လာတဲ့နိုင်ငံရေးပါတီတွေရဲ့ဆွေးနွေးချက်တောင်းဆိုချက်တွေဟာအခုအစိုးရတပ်တန်းမှာလုပ်နိုင်တာရှိသလိုနောက်အစိုးရတပ်တန်းအထိဆက်လုပ်သွားရမယ့်အချက်တွေလည်းရှိနေတယ်လို့သမရဦးသိန်းစိန်ကပြန်ဖြေကြားပါတယ်
။အဲ့တော့အခုဆွေးနွေးတင်ပြချက်တွေကနေပြီးတော့တချို့အချက်တွေဟာကိုကြံရှိတဲ့ကျွန်တော်တို့အစိုးရရဲ့တပ်တန်းကာလအတွင်းမှာဆောင်ရွက်နိုင်တဲ့ကိစ္စတွေနဲ့ဆောင်ရွက်ပြည်သူနဲ့ကိစ္စတွေလည်းကျွန်တော်ပါပါတယ်။ဟောဒါရင်းနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ဒါဥရေနဲ့အညီလုံထုံးလုံနည်းနဲ့အညီဆောင်ရွက်ပေးနိုင်တာတွေကိုတော့ကျွန်တော်တို့ဒါဆောင်ရွက်ပေါ်မှာဖြစ်ပါတယ်။အဲ့တော့ကြံတဲ့ကိစ္စတွေကတော့ကျွန်တော်ရေရှည်ဆက်ပြီးတော့ကျွန်တော်ဆောင်ရွက်ရမယ့်ကိစ္စတွေဖြစ်ပါတယ်။အဲ့တော့ရေရှည်ဆက်ပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းအခုတက်ရောက်လာကြတဲ့ဒီပါတီခေါင်းဆောင်များနဲ့အတူအလုံးပူးပေါင်းပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချလိုက်ပါတယ
်။ရွေးကောက်ပွဲမှာပါဝင်ရှင်မြိုင်နဲ့နိုင်ငံရေးပါတီ62ခုရှိပေမဲ့ဒီကနေ့နိုင်ငံရေးပါတီ86ခုပဲတက်ရောက်ခဲ့တာဖြစ်ပါတယ်။ကချင်ဒီမိုကရက်တစ်ပါတီ၊ဒနုတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ၊လောင်ဟူအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ၊ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီနဲ့ပအိုးအမျိုးသားအဖွဲ့ချုပ်ပါတီတို့မတက်ရောက်ဘူးလို့သိရပါပါတယ်ရှင်။